မရိကန်အောက်တော်ကိုယ်စားလှယ်ဖွဲ့ကိုဦးဆောင်သွားမယ်အာရှခီးစဉ်ကိုဩဂုတ်နန်စီပယ်လိုစီကတနင်္ဂနွေနေ့ကအတည်ပြုပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ကိုအာခံပြီးထိုင်ဝမ်ဝင်မဝင်ကိုတော့ဖော်ပြမထားပါဘူး။ဒေသတွင်းကမဟာမိတ်တွေနဲ့မိတ်ဆွေတွေပေါ်မှာအမေရိကန်ကထားရှိတဲ့ဂရိကဝတ်တွေကခိုင်မာမယဉ်ယံအကြောင်းပြသဖို့အာရှကိုတွားရောက်မဲ့ခီးမှာဒီမိုကရက်ပါတီအမှ9ရောက်ဖွဲ့ကိုသူဦးဆောင်သွားမှာဖြစ်တယ်လို့ပယ်လိုစီကကြေညာချက်မှာပြောထားတာပါ။ဒီခီးစဉ်မှာစင်ကာပူမလေးရှားတောင်ကိုရီးယားဂျပန်တို့ကိုဝင်ရောက်မယ်လို့ကြေညာချက်ကဆိုပါတယ်။အဖွဲ့ဟာဟိုင်ဝါယီကိုရောက်ခဲ့ပြီးအမေရိကန်စစ်တပ်အင်ဒိုပစိဖိတ်ဒေသစစ်ထာတာချုပ်ကအခြေအနေကိုအကျဉ်းတင်ပြခဲ့တယ်လို့ကြေညာချက်ကပြောပါတယ်။ထိုင်ဝမ်ကိုဝင်ရောက်ဖို့နန်စီပလိုစီကမဝင်မရဲစမ်းကြည့်နေတယ်လို့အမေရိကန်မီဒီယာတွေကတောက်ကြနေတုန်းကတော့ပြောကြပါတယ်။ပလိုစီကိုယ်တိုင်ကဝင်ရောက်ဖို့ဖြစ်နိုင်ခြေကိုတွယ်ဝိုက်ပြောဆိုပေမဲ့သူယုံကတော့အတိမပြုပါဘူး။လုံခြုံရေးရလိုက်နိုင်ရမယ့်လှုပ်ထုံးလုံနည်းတွေရှိပါတယ်လို့ပြောပါတယ်။ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌကတွားရောက်ခဲ့တဲ့1998ခုနှစ်နောက်ပိုင်းမှာဒါဟာအမေရိကန်နိုင်ငံရဲ့အစစ်မြင့်ဆုံးတာဝန်ရှိသူတို့ကထိုင်ဝမ်ကိုပထမဆုံးတွားရောက်တာလည်းဖြစ်ပါတယ်။တရုတ်ကတော့ဒီခီးစဉ်ကတရုတ်ရဲ့အချုပ်အခြာအာဏာကိုထိပါတာဖြစ်ထပ်ခါထပ်ခါတရိပ်ပေးထားပါတယ်။